အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးကြမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောမှာ LGBTQ လို့ဒီသိကြတဲ့လိင်လူချင်းစုံမဲ့သူတွေပေါ့လေအမြဲသူတို့ရင်ဆိုင်ရလေရှိတဲ့ခက်ခဲတွေနောက်လူမှုအတိုင်းဝန်းကြားထဲမှာဒီ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲနောက်ဒီခက်ခဲတွေကိုပေါ့လေအတားအဆီးတွေကိုဘယ်လိုမျိုးဖြတ်ကျော်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာပါဒီစီစဉ်မှာပင်တိုင်ဆွေးနွေးမယ့်သူတွေကတော့ LGBT အရေးလှူရှားသူမန္တလေးကရှင်းသက်မှာနောက်တစ်ယောက်ကတော့ရန်ကုန်ကမိတ်ကအန်ဒီမင်းမှာဟိုတခြားပါဝင်ဆွေးနွေးမဲ့သူတွေကိုလည်းပဲကျွန်တော်တို့ဒီတယ်လီဖုန်းဆက်သွယ်တာအဆင်ပြေတာနဲ့ဟိုလိုင်းပေါ်ကိုတင်ပေးမှာပါဆိုတော့အခုအရင်ဆုံးရှင်းတန်းကိုမေးချင်ပါတယ် LGBT တွေအနေနဲ့ပေါ့လေဒီမြန်မာနိုင်ငံလူမှုအတိုင်းဝိုင်းတွေမှာရင်ဆိုင်ရတဲ့အခက်အခဲဒီအနေအထားကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာဒီအချင်းချင်းလေးအရင်စပြောပြပြကျွန်တော်တို့နောက်ပိုင်းမှာအကျေတွင်းထပ်ပြီးတော့ဆွေးနွေးတော့ပါမယ်
ဟုတ်ကဲ့ရှင်းတဲ့ဒီမြန်မာနိုင်ငံအတွင်းမှာအဓိက LGBT တွေရင်ဆိုင်ရတဲ့အခက်အခဲကတော့မိသားစုတွင်ပြဿနာပြီးပြီဆိုလို့ရှိရင်ဒီအကြောင်းမှာဟိုအကြောင်းနေမပြောတဲ့ပြဿနာနောက်အလောက်ခွင့်တွင်မှာအလောက်ကန်ခွင့်လန်းရရှိဖို့အတွက်ပြဿနာနဲ့နောက်ပြီးပြီဆိုရင်ဒီအကျမ်းမာရေးပြဿနာပေါ့နော်ဒီလေးခုကတော့အဓိကရှင်းဆိုင်ကြံပေးရပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုအခုဆက်ပြီးတော့မေးချင်တာတော့အန်ဒီမင်းမှာအန်ဒီမင်းကရောဒီလူမှုအတိုင်းဝိုင်းနေဒီမှာဘယ်လိုပုံစံမျိုးတွေကြုံရရလေဆိုတဲ့အခြေအနေလေးကိုပြပြပါအောင
်ကြုံရရတဲ့ဟာတော့အများကြီးပါပဲဒါပေမဲ့အသေးစိတ်ကတော့အရင်ကလူနည်းစင်တိုင်းကိုသိနေရတာမျိုးအကြတော့အဲ့အမြင်မရှိလင်နာရယ်ဘာလို့ရှိရယ်ဆိုတော့အနေမျိုးဒီနေထိုင်တဲ့ပတ်ဝန်းကျင်မှာပေါ့နော်အနေမျိုးကဘလောက်ပဲကောင်းအောင်မအောင်လုပ်ပြီးစောင့်ရပေးဝန်ဆောင်မှုတွေပေးနေကြတော့လေအနေမျိုးကိုဒီဘလို့ခေါမလဲမင်းရဲ့အမြင်သိပ်ကမရှိလင်ဘူးပေါ့နော်အမြင်မရှိလင်ဆိုတော့သူ့ပညာတတ်အတိုင်းဝိုင်းအချို့တည်းရတော့ဒီနိုင်ငံတကာကိုထွက်ပြေးတဲ့လူတွေကတော့ဒီသူ့အခွင့်အရေးတောင်းအောင်နားလည်ပြီးစာနာထက်တဲ့လူတွေကတော့နည်းနည်းဟို level ထုတ်ပြလို့နားလည်ပြီးတယ်တော်တော်များများရင်ဆိုင်နေရတာကတော့အနေမလို့ဘလောက်ပဲခုနပြောသလိုဝန်ဆောင်မှုကောင်းကောင်းနဲ့ဟိုကောင်းကောင်းမွန်မွန်အချို့ကြီးပြုနေနေတာမှပဲအနေမလို့ကိုသူကသိလက်မခံမင်းနဲ့ရည်ချင်းလောင်ပြောင်ချင်းများတဲ့ပုံစံမျိုးလေးတွေတွေ့နေရတယ်အဲ့ဒါပ
ါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ရှင်းတဲ့ကိုပြန်ပြီးတော့မေးချင်ပါသေးရဲ့ရှင်းတဲ့တို့အနေနဲ့ခုနလိုပေါ့ဒီမိသားစုအထူးသဖြင့်တော့ပေါ့လေဟိုတခြားနေရာတွေမှာထဲဒီမိသားစုအတိုင်းဝိုင်းကြတဲ့မှာရောဘယ်လိုပုံစံမျိုးဟိုဟိုရင်ဆိုင်ရလဲကို့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့
ဟုတ်အထူးကားကတော့ဒီမိဘတွေရဲ့ကြီးဥနာတော်တာပေါ့ဟိုဒီလောက်ဆွေးဆန်းဆက်ဆက်မှုတွေညားတဲ့လောကကြီးမှာ LGBT ဖြစ်ပြီးဆိုလို့ရှိရင်အခက်အခဲတွေကပိုများတယ်မွေးထားတဲ့မိဘတွေကိုယ်တိုင်ကလည်းသူတို့ငယ်စဉ်ဘဝမှာသူတို့အပေါင်းအသင်းတွေ LGBT ပေါင်းအသင်းတွေရှိခဲ့တော့ဘလို့နှိမ်ခဲရတယ်ဘလို့ဟိုဖိနှိပ်ခဲရလဲဆိုတာကြုံတွေ့တဲ့အခါမှာမိမိရဲ့မိသားစုဝင်တွေမှာမိမိသားသမီးတွေမှာ LGBT ပါတဲ့အခါမှာသူတို့ကခယူနာတော်တော်နဲ့ကိုယ်သားသမီးကိုသူများနှိမ်ပါသူများကခွဲခြားဆက်ဆံမှာကိုစိုးရိမ်နေတဲ့အတွက် LGBT မဖြစ်ရဘူးဆိုပြီးတော့မှကားစီးတဲ့သားသမီးအဲ့ဒါသားသမီးမှုတွေကခက်ကလေးသားလို့ရှိရင်အကန့်အကမ်းမဒီကလေးလမ်းမပေါ်ရောက်သွားတာလမ်းမပေါ်ရှောက်သွားတာဒါရိုက်တာပြတ်သွားတာနောက်ဆုံးမှာကိုကုတ်ကိုအဆုံးတတ်သေးသွားတာအဲဘီဘီဆိုလို့ရှိရင်ယောဂဗျာဆိုတွေဆွဲကပ်ပြီးတော့မှဘဝကိုကြော်လွန်သွားရတယ်ဆိုတဲ့အခြေအနေမျိုးရှိရပေါ့ဒါကတော့ကျမတို့ရဲ့ delay တွေထုံတဲ့နေခဏထောင်ပတ်ဝန်းကျင်မှာကိုယ့်ရဲ့သားသမီးဒီလိုမျိုးဖြစ်ရင်ငါတို့ကြုံတွေ့ခဲ့ဘူးတလို့ငါတို့အရှိမှရှိသွားတဲ့ LGBT တွေကိုဖိနှိပ်တယ်လို့နှိပ်စက်တယ်လို့ညှဉ်းပန်းတယ်လို့ခွဲခြားတယ်လို့မျိုးဖြစ်မှဆိုတဲ့အတွက်မိဘတွေကလုံးဝခွင့်မပြုတဲ့မိသားစုတွေရှိတယ်လေအဲ့အမျိုးတွေတမလို့ပဲဒီကလေးတွေကလမ်းမရောက်သွားတာလမ်းပေးရောက်သွားတာနောက်ဆုံးကိုကုတ်ကိုတက်တည်သွားတဲ့ခိခါရတွေရှိရှိကြုံတွေ့ရပါတယ်ဟုတ
်ဟုတ်ကဲ့ဒီလုပ်ငန်းခွင်အတိုင်းဝိုင်းဒီတဲမှာကြတော့ဘယ်လိုပုံစံမျိုးနဲ့တွေ့ရပါလဲ
မြန်မာနိုင်ငံမှာကအဓိကကတော့ဒီဟိုပေါ့နော်ဟိုစီးပွားရေးနဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့လဲကျမတို့လေးလာစရာတွေဆောင်ရွက်စရာတွေလည်းအင်တာများပါသေးတယ်နိုင်ငံတကာမှီဖို့ဆိုရင်လည်းဒါအများကြီးလိုပါသေးတယ်ဒါပေမဲ့တခုပြောစင်တာဝန်ထမ်းရေးရခံထားရေးမှာဆိုရင်ကျမတို့မြန်မာနိုင်ငံမှာကအများစုက မင်းကလေးချင်းတူရင်တောင်မှအပြုံနဲ့အအိုဆိုရင်အပြုံပဲဥစားပေးရစနစ်အိုးရဆိုရင်တိတ်ပြီးတော့မှမသုံးချင်ကြဘူးဒီဟိုမီးဖွားခွင့်ဘာညာစသဖြင့်ဒါမျိုးတွေကလည်းရှိနေသေးတယ်ပြီးပြီဆိုလို့ရှိရင်ဒီ gender ရဆိုလို့ရှိရင်လည်းယောက်ျားလေးမင်းကလေးမှတော့မှယောက်ျားလေးကအလုပ်ကိုနည်းနည်းရှားတယ်ပေါ့နော်ဒီလိုမျိုးပြတယ်မှာဆိုလို့ရှိရင်အဲ့ဒီမှာမှကျမတို့ LGBT ဆိုလို့ရှိရင်တို့ကလက်မခံခြင်းမူလက်မခံခြင်းမူဆိုတာကနှစ်ဖိုင်းရှိတယ်။တပိုင်းကဆိုခုနပြောလို့မိန်းကလေးမှတောင်မှဦးစားပေးရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရတဲ့လူတွေရှိတယ်လို့ဒီ LGBT ဆိုလို့ရှိရင်တို့တွေးတဲ့အတွေ့အကြုံနံပါတ်2တို့ဘယ်လိုခံတွေ့ရမလဲ။တို့ရောက်လာတဲ့အပြင်ငါတို့လုပ်ငန်းကိုအာကုန်ပိတ်ခါကြပြီမလား။ငါတို့ဒီဖောက်တယ်တွေပေါ့နော် customer တွေနဲ့တွေ့တဲ့အခါမှာငါတို့ဝင်နေက LGBT ဖြစ်နေတယ်ဆိုလို့ရှိရင် customer တွေကရောဘယ်လိုမျိုးတုံ့တက်မလဲဘယ်လိုမျိုးတုံ့ပြန်မလဲဆိုတဲ့အပေါ်မှာ motivation သူတို့ကြောက်တာတစ်ခုရှိတယ်။ဆိုတော့ကျတော့ LGBT ကိုခံမို့အတွက်ဆိုရင်တော်တော်များများကလဲညွန်ကြတယ်။ပြီးပြီဆိုလို့ရှိရင် LGBT တွေကိုခံချင်ခံရင်တော့မှသူကဒီဖြစ်တည်မှုကိုသူကလက်မခံကြဘူး။ဥပမာပေါ့ကျမတို့လို transgender လို့ခေါ်တဲ့ဥပမာယောက်ျားလေးဖြစ်နေမျိုးတယ်ဒါပေမဲ့သူကမိန်းကလေးလို့ပြောင်းလဲနေတယ်။ဒီလိုလူတွေဆိုလို့ရှိရင်လည်းမိန်းကလေးပုံစံမဝေးရဘူး။တဆိုးဝင်နိုင်လားစသဖြင့်ဒီလိုအဝေးစားပိုင်းခွဲခြားတာမျိုးလေးလည်းရှိသလိုအလောက်ခွင့်တွင်ရပြီဆိုလို့ရှိရင်ကျမတို့မြန်မာနိုင်ငံမှာလိုအပ်နေတာကဘာလဲဆိုရင်အလောက်ခွင့်တွင်မှာဒီလိမ္မာဆိုင်ရာအထိပါနှောက်ယှက်မှုကိုတိုင်တန်းလို့ရတဲ့မူဝါဒတွေပြီးပြီဆိုလို့ရှိရင်ဒီဖြစ်တည်မှုကိုလောင်ပြောင်တဲ့အခါမှာအကာအကွယ်ပေးတဲ့မူဝါဒတွေမရှိတဲ့အခါမှာအလောက်ခွင့်တွင်မှာဖင်ပုတ်လိုက်ခေါင်းပုတ်လိုက်အဲဒါမျိုးလေးတွေကျန်ဝါဆုံးသွားတဲ့အခါကျတော့တဖက်က LGBT တွေဘလောက်ပဲအရေးသွေးပြေးွားတဲ့ဝင်တန်းကောင်ဖြစ်နေပါသေးသူတို့ကဒီအဝိအစားဆိုတော့ပုံမှန်တဲ့ငယ်တိတိဆိုရင်သူတို့ကင်ကြွယ်ရမှာခက်ခဲတယ်ဆိုတော့ပုံစံအနေထားမျိုးရဲ့စားတုံးသူတွေကဒီ LGBT တွေလေးစားမှုပေးတဲ့ဟာကိုလိုချင်ပါမလားဆိုတော့အတွေးရဲ့
ဆို
သူတို့ကနေပြီးတော့အဲ့လိုမျိုးဖယ်လိုက်တာမျိုးရှိလို့ LGBT ဘက်ကလည်းဒီလိုမျိုးဖိနှိပ်ခံရတယ်ပြည်ပြည်ဆိုလို့ရှိရင်အဝယ်စားပြောင်းခိုင်းတဲ့ပုံစံမျိုးကကျွန်တော်လုပ်ငန်းခွင်မှာဆိုသဟဇာတာမဖြစ်တဲ့အဲ့လိုမျိုးနေထားတွေရှိပါတယ်နှစ်ဖက်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ရှင်းတဲ့ပြောသွားတဲ့အထဲမှာတော့ဒါကိုကဝန်ထမ်းအနေနဲ့ဝင်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့မှဒါရင်ဆိုင်ရတဲ့အခက်ခဲပေါ့လေဆိုတော့ any mean ကြတော့ဒါ make ကအလုပ်ငန်းကိုလုပ်ကြိမ်နေဆိုတဲ့အခါကျတော့ဒီကိုပိုင်လုပ်ငန်းလုပ်တဲ့အခါမှာရောဘယ်လိုအခက်ခဲတွေကြုံရလိမ့်ရှိပါလဲ
ဒီကိုပိုင်လုပ်ငန်းလုပ်ဖို့အချို့ကိုအဲ့ဒီမျိုးကဟုတ်လို့ခေါမလဲဆိုတော့ယူစူးစားခဲ့တာဖြတ်တန်းခဲ့တာပေါ့နော်။ဟောကိုယ့်ရဲ့တောင်းဆက်ထားတဲ့ပညာရေးချင်းနဲ့ဘယ်လုပ်ငန်းဝင်တော့ပတ်ရှင်းနဲ့ဘယ်လိုပေါ့။ဟောလူကြောက်ခဲ့အခြေအချင်းကိုအရေးကြီးတာလားလူကြောက်ကိုလူကြောက်ခဲ့မိထိုင်မှုပေါ့နော်ဒီချက်ကအရေးကြီးတာလားဆိုတာကိုဝေခွဲမရနိုင်တဲ့ဒီလူပတ်ဝန်းကျင်လို့ခေါ်မှာပေါ့။အနေမျိုးဒီဒီမှာဒီလူပတ်ဝန်းကျင်ပေါ့နော်။အဲ့မှာကြားထဲမှာအနေမျိုးကယူစူးလုပ်ငန်းကိုပိုင်လုပ်ငန်းဖြစ်လာဖို့တော်တော်ကြီးလုံးပန်းစူးစားရရတဲ့အခက်အခဲတွေဖိနှိပ်မှုတွေများဆိုတော့အဲ့ဒါကမှပဲအခုလိုမျိုးပေါ့နော်နေရာလေးတစ်ခုရလို့ကိုယ်ပိုင်ဆိုင်ကလေးဖွင့်တယ်လို့ကိုယ့်အခြေအနေကိုဖွင့်နိုင်တယ်ဆိုရင်တော့မှပဲတချို့နေရာတွေမှာတတ်လို့ရှိရင်လုပ်ငန်းခွင်မှာတတ်လို့ရှိရင်ဟိုမှာအဖြစ်ဟိုလုပ်ငန်းခွင်အတွက်အခွန်ဆောင်တဲ့ဟာမျိုးကိစ္စမျိုးပေါ့အဲ့လိုလာပြီးအတက်အခါတတ်လို့ရှိရင်ပေါ့နော်ကိုကအလှပြင်သမားဆိုတဲ့အခါကျတော့ဟိုမှာအဖြစ်ပြင်တဲ့အမျိုးသမီးလေးတွေကတော့များအမျိုးသမီးလေးတွေကကိုယ့်ကိုလက်ခံလို့ကိုယ့်ရဲ့အခြေချင်းကိုသူကတို့ယုံကြည်လို့လာအဲ့တော့မှာသူတို့နဲ့ပါလာတယ်ဥပမာမင်္ဂလာဆောင်ပါသူတို့ရှိရင်သူတို့သားတွေပါလေပါလာမယ်ဆိုလို့ရှိရင်သူတို့ကစိတ်ပြီးအနေမျိုးကိုပြုံကြည့်ဦးမျက်နာကဟိုတိတ်တော့အနေထားတစ်ခုတစ်ခုအဲ့ဒါလေးကြုံလာခဲ့ဘူးရဲ့ပြောရမယ်ဆိုလို့ရှိရင်အနေမျိုးတို့နိုင်ငံမှာအဓိကနဲ့တမန်ကြောင့်ခွဲခက်ကြကြတာလည်းမသိဘူးတကယ်ဆိုလို့ရှိရင်ဟိုတစ်နည်းတစ်ခုအတွက်တိုးတက်သွားဖို့ကအခြေချင်းကိုတို့တာလားသတ်မှတ်ချက်တွေကအဲ့လိုပေါ့ဖိတိတ်မှုတွေနဲ့ဟိုဘလို့ခွဲခြားဆက်ဆံဖို့တွေကအရေးကြီးတာလားအဲ့ဒါကိုသူတို့ပစ်တာမတွေးနိုင်တဲ့ပတ်ဝန်းကျင်ဖြစ်နေတာလေးပါပဲတကယ်လို့အနီမီတို့ကဒီမှာကိုယ့်ရဲ့လုပ်ငန်းခွင်မှာစူပါလေစူးစားနေကြတယ်ပို့ပြီးတော့အကြီးချင်းတွေတိုးတက်အောင်ဟိုစားအားတွေပို့ထုတ်နေကြတယ်ကလေးတွေကိုလည်းပညာတွေဖြန့်ဝေပြီးတော့စူးစားနေတယ်ဆိုတော့မှအနီမီတို့ကသူတို့ဆက်ဆက်တာတွေတခါကြလို့ရှိရင်အခေါ်အဝေါ်လေးတွေအားစဟိုနောက်ပြီးတော့ဒီမိမအလိုအပြည့်ဝထားတယ်ကိုကအမှန်တကယ်ပြောရမယ်ဆိုလို့ရှိရင်ကိုယ့်ရဲ့ဆက်စပ်နဲ့ပြန်ပြတ်မယ်ဆိုလို့ရှိရင်ကိုကမင်းကလေးတယောက်ကိုခံစားမှုပဲရှိတယ်။အဲ့ရဘောကိစ္စရအနေမျိုးကတွေးတာတော့မဟုတ်ဘူးလေ။ကိုကဟိုအမျိုးသမီးဖြစ်ခြင်းနဲ့အမျိုးသားရဲ့ခန္ဓာကိုယ်အတွင်းမှာမွေးဖွားလာတဲ့ပြိမိနေတဲ့ mindset တွေပေါ့နော်။ဟိုအမျိုးသမီး mindset တွေပိုင်းရှင်တွေဖြစ်နေတဲ့အတွက်ကိုအနေမျိုးကပြောင်းလဲဝတ်ဆင်ထားတဲ့လူတွေပေါ့နော် transgender woman လို့ခေါ်တာပေါ့။အဲ့ခါကျတော့ကိုယ့်ရဲ့ကိုယ့်ဆင်ညာကိုဆက်ဆံတဲ့အခါမှာဟုတ်ကဲ့ရှင်ဟုတ်ကဲ့ပါ။ဟိုအမျိုးသမီးတယောက်ကတော့ယူနေတည်းပြောရင်တော့ပါပဲ။သူကဟို ညနာဦးလဝါနဲ့အုပ်ပြီးတော့ကြီးကြတာရှိသေးတယ်ပြီးရှင်တတ်တမနဲ့ဟိုဦးလေးလို့ခေါ်လို့ခေါ်အကိုလို့ခေါ်လို့ပေါ့ဟိုမယုံကြည်နိုင်ပြာကောင်းဆောင်ဆက်ဆံရမလို့ပြီးတော့မှအော် sorry sorry ဆိုပြီးတော့ဟိုမခန့်လေးစားပုံစံလေးတွေအဲ့ဒါလေးကြုံရသေးတယ
်ဟုတ်ကဲ
့အားပါ
ဟုတ်ကဲ့ပါဆိုတော့ဒီကျွန်တော်တို့လူမှုအတိုင်းဝိုင်းထဲမှာပေါ့လေအခုလိုမျိုးဒီ LGBT ဒီလိင်မျိုးချင်းစုံမဲ့သူတွေနဲ့ပတ်သက်ပြီးတော့အခုလိုမျိုးသဘောထားတွေရှိတယ်ဆိုတာဟိုဒါမီယိုဖလာဒီထုံနှန်းစင်လာအယူဆွဲကြောင်လားဘလို့ထင်ပါလဲ
အနီမေမရလား
အဲဟုတ်ကဲ့အနီမေအရင်စဖြေပြပါအန
ီမေကအလိုပဲထင်တာအနီမေကမကြကနာပြောမှုပါတယ်ဟောဘလို့ခေါ်မလဲနည်းနည်းကွန်ဆာဆန်နေတဲ့လို့ခေါ်မှာပါနော်ဟိုရှေးယိုးအစင်လာရနေဘာဖောက်ဆွနေတာကြောက်နေသလိုရှိရင်တော့ဘလို့ခေါ်မလဲနိုင်ငံကဘဟုတ္တမရှိတာဖြစ်နေတယ်အနီမေပြောသူပါပဲအနီမေကဟုတ်မှာမဆွဆွဲပါဘူးဆွဆွဲတာမပေါ့ဘူးဟိုအញ្ញာရည်လေးနဲ့မပြောအញ្ញာကိုပညာတက်တဲ့ကျမ်းမာရေးပညာရှင်တွေပြပေါင်းထားတဲ့ကပ္ပကျမ်းမာရေးအဖွဲ့ WHO ကလာပါပဲအဲ့ဒီလိုဒိန်စိတ်ဖောက်ပြန်ပေါ့နော်ဒိန်စိတ်ကြောင်းလေးလက်ခံကြဖောက်ပြန်တာမဟုတ် sorry နော်ဒိန်စိတ်ကြောင်းလေးနေထိုင်နေတဲ့ LGBT ဆိုတဲ့အတိုင်းဝန်းကအရင်ကဆိုအနေနဲ့တော့တခန်းလွတ်တယ်ကိုကန့်နေအာတမပြည့်တဲ့ဒီအဘိုးရဲ့ရဲရဲဆက်ဆက်ပတ်ပတ်ဆက်ဆက်ပြီးပြောခံနေရတယ်အဲ့အယူပဲဟိုဂျိုးလို့ခေါ်မယ်ဂျိုးဂျိုးကြီးလက်ခံလာကြတဲ့အတိုင်းဝိုင်းပါနိုင်ငံတကာကတကယ်တမ်းမကြီးပညာရှိကြီးတွေကသတ်မှတ်ပြီးတော့ဟောမေဆန်ဒီလို့ခေါ်တဲ့ဘီလာ18ရဲ့နေမှာ1900အနီမေပြည်လောက်ကတော့1996လို့ထင်တယ်အဲ့ဒီတော့မှပညာပေးတယ်ပညာပေးတယ်ဒီလိုလိန်စိတ်ကြောင်းလဲနေထိုင်နေတဲ့သူတွေဟာစိတ်တမ်းမကြီးချုပ်ပြနေတဲ့စိတ်ရောဂါဝေဒနာရှိနေမဟုတ်ပါဘူးလို့ဟိုအဲ့ဒီ WHO ပြောကြောင်းလည်းဒီအနီမီလို့ကအဲ့ဒါကိုအာအိုင်ရာဟိုလို့ခေါ်ပြီးတော့အဲ့ဒီယူကိုအပြင်းအထန်ချမှတ်နေကြတယ်အဲ့ဒါကိုသူတို့လက်မခံနိုင်ကြဘူးနိုင်ငံတကာအကြောင်းသားတွေနိုင်ငံတကာမှာမြင်နေတဲ့အမြင်တွေဆိုလို့ရှိရင်ဒီပေါ့ဒီကိစ္စတွေကိုသူတို့ကဟိုမေတာတရက်အနေနဲ့မတင်ဘူးဆိုတော့ဘာ education နဲ့မှာသူတို့က minor နေနဲ့သူတို့ကသူတို့ download တွေဆိုပြီးတော့ကြီးကြတယ်လိမ့်လာကြတူးတက်တဲ့အမြင်ရှိတဲ့ကလေးတွေကိုခေါ်ပါပေါ့တော့သူသဘောကျရင်သူတစ်ပါးဟာအတိုင်းနဲ့သူသားတယောက်ရဲ့အခွင့်အရေးကိုလူလူမွေးဖွားလာတဲ့လူသားတယောက်တိုင်းသူသားတယောက်တိုင်းညာလူတိုင်းလူတိုင်းဟာတဲ့ဘာလဲလူသားတယောက်ရရှိတဲ့နဲ့လူသားတိုင်းရရှိတဲ့အခွင့်အရေးလူခွေတို့တိုင်းလူနဲ့ရရှိကြမယ်ဆိုရုံစင်းနဲ့လိလာရှာဖွေနေတဲ့အချိန်ပါတော့အနေမင်းတို့ဓမ္မဒုနေကိုစစ်မြစ်ပါကအပြည့်အဝအဲ့ဒါယူလုံးဝတက်မခံနိုင်ကြသေးတာအဲ့ဒါလေးကတော့အခုတည်းကပြည့်နေပြီတဲ့ချုပ်နေရလေးဒီမှာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီတဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒါကျွန်တော်တို့ရှိကိုဖုန်းခေါ်ပြီးတော့ထားတဲ့လူတွေလည်းရှိပါတယ်ဆိုတော့ဒီအစီအစဉ်မှာဆွေးနွေးမယ်ဆိုရင်ကိုနဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့သဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်အပြည့်သဘောနဲ့ဝေဖန်ဆွေးနွေးလို့ရပါတယ်အခုဝင်ရောက်ဆွေးနွေးဖို့ကတော့ကိုတီးလေမှုပါထိုင်းနိုင်ငံကကိုတီးလေမှုဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့အဲဒီ TV အဖွဲ့ကြီးကတော့ကျွန်တော်တို့သူတို့လွတ်တာခံတာတွေကကျွန်တော်ပြောပါဘူးကဘာဖြစ်လဲဆိုရင်เนาะသူတို့ရဲ့အနေနဲ့ထိုင်ပေါ်တော့ကျွန်တော်တို့သဘောကျပါတယ်သဘောတူပါဒါပေမဲ့เนาะသူတို့ယောက်ျားချင်းကြီးတော့မိန်းမချင်းကြီးကတော့ကျွန်တော်တို့ကသဘောမတူနိုင်ဘာဖြစ်လဲကျွန်တော်တို့ကအာချဓာတ်တွေเนาะအာချဓာတ်တွေဆိုတော့เนาะဘောဓဘာသာတွေအများကြီးနေထိုင်တယ်ဒါကြောင့်မို့မြတ်ပြည်ကတော့သဘောမကျတာပေါ်ရဲ့ကျွန်တော်ညီတိရကျွန်တော်ကိုယ်တိုင်လည်းသဘောမကျဘူးပြ။ဘာဖြစ်လို့လဲဆိုရင်တော့လူသားလူဖြစ်ရမလို့ပြ။ဒါပေမဲ့သူရဲ့ယောက်ျားချင်းမိန်းမချင်းယူတာတော့ကျွန်တော်တို့ကတော့လုံးဝတန်ခွက်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ပါကိုတိလည်းမူကျေးဇူးပါ။ဆိုတော့ဟိုတကယ်ကတော့အခုလိုမျိုးဒီလိင်တူချင်းအဲစုံမဲ့သူတွေဒီ same sex marriage ပေါ့လေ။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုဒီလိုမျိုးကမ္ဘာနိုင်ငံတွေမှာလည်းပဲလက်ခံကြရတယ်ဆိုပေမဲ့လက်မခံကျင်ကြတဲ့အတိုင်းဝိုင်းတွေလည်းရှိပါတယ်ဗုဒ္ဓဘာသာအတိုင်းဝိုင်းမှာမဟုတ်ပါဘူးဒီခရစ်ယာန်အတိုင်းဝိုင်းမှာပဲဖြစ်ဖြစ်အဲတခြားဒီဘာသာအတိုင်းဝိုင်းမှာပဲဖြစ်ဖြစ်ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့လက်မခံကြတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လည်းပဲအဲခုနလိုပေါ့ဗုဒ္ဓဘာသာမလို့ဒါဟိုလက်မခံဘူးလက်မခံရဘူးဆိုတဲ့အနေအထားမျိုးကတော့မဟုတ်ပါဘူးဆိုတော့တခြားဘာသာတွေမှာလည်းဒီဟာကိုလက်မခံကြပါဘူးဆိုတော့ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းတန်းကိုမေးချင်ပါတယ်ဆိုတော့အခုလိုမျိုးပေါ့လေဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဘာသာရေးအရာရောပေါ့ဟိုဘလို့သက်ရောက်မှုတွေရှိပါလဲလူတွေကနားလည်မှုအပေါ်ဘာသာရေးရဲ့ဘိုင်းကရောဘလို့သက်ရောက်မှုတွေရှိတယ်လို့ထင်ပါလဲခင်ဗျာ
ဘာသာရေးဘိုင်းကတော့ကျွန်တော်ဟိုပြောရမယ်ဆိုလို့ရှင်ဒါကဟို LGBT ရေးဆိုတာကလေဟိုလက်ခံကျင်းနဲ့မခံကျင်းဆိုတာဘာသာတရားနဲ့လည်းမဆိုင်လို့ရှင့်ဟိုတလေထုံးတဲ့နဲ့လည်းမဆိုင်ဘူးလူတယောက်ချင်းစီတယောက်ချင်းစီတိုင်းမှာရှိတယ်လက်ခံနိုင်တဲ့စိတ်ချစ်တဲ့စိတ်မုန်းသိမ့်နဲ့ပဲဆိုင်တယ်လို့ကျွန်မထင်တယ်ပေါ့ဒီလူတယောက်ကိုလူတယောက်ကဟိုအကြောင်းမဲ့တက်မုန်းပြီးနေတယ်ကခုနပြောသလိုပဲဟိုမိုဖိုးဘီယာပေါ့လေလိင်တူချစ်သူတွေပေါ်မှာလက်ကမ်းနေအကြောင်းရုံမုန်းပြီးနေတာပေါ့ဆိုတော့ဘာသာရေးဒီစားတော့ကျွန်မကတော့ဗုဒ္ဓဘာသာဖြစ်တယ်ဆိုတော့ဗုဒ္ဓဘာသာရှုထားအောင်ပဲပြောမယ်ဆိုလို့ရှင့်တော့ကျွန်မသိတဲ့ဗုဒ္ဓဘာသာက
တူတူမြေတာထားရမယ်တန်ငါးပါးပေါ့နော်ဒီပါဏဒီကျမတို့ပြောကြတဲ့ဒီဖျားဆိုတိုင်းကျုပ်ဆိုကြတဲ့ကဲငါးပါးရှိတယ်ပေါ့သူတပားတမတရသူများတမရမစော်လာရသူတပားပြည်စီမခိုးရဆိုတဲ့ဒီကဲနေရှိတယ်ပေါ့ဒီကဲနေကိုဒီဟာတွေကိုဖောက်ဖြတ်မယ်ဆိုရင်နောင်ဘဝမှာဒီလိုမျိုးပြစ်ဒဏ်တွေခံရမယ်ပေါ့ဆိုတာမျိုးတော့ဒါဖျားကဟောခဲ့တယ်ပေါ့ဒါပေမဲ့ဒီမှာဒီလိုကတော့ဖျားရှင်ဒီဒီလိုမျိုးအပြစ်ဒဏ်ခံရမယ်လို့ပဲပြောခဲ့တယ်အဲ့အပြစ်ခံနေရတဲ့သူတွေပြောမယ်ဆိုရင် which way ဆက်နေရတဲ့သူတွေကိုနောက်ထပ်ဆက်မယ်ပြီးတော့မှခွဲကဟိုဖိနှိပ်ဖို့ဖဲ့စင်မှုဆိုတာဟိုမတွေးမိဘူးလို့ပဲပေါ့နော်ဟိုတင်ညာတဲ့ဒီစာရက်ပြည်တဲ့ဖုန်းကြီးတွေလည်းမေးပြီးတယ်ပေါ့သို့တော့မြန်မာနိုင်ငံမှာကဘာဖြစ်နေလဲဆိုတော့တချို့တော့ဘာသာရေးခေါင်းဆောင်တွေကဟိုဘာသာရေးခေါင်းဆောင်တွေပြောမယ်ဆိုလို့ရှင်ဟိုစာမှာပေါ့နော်ဘာသာအသီးသီးမှာရှိတဲ့ဘာသာရေးခေါင်းဆောင်တွေကမိမိတို့ရဲ့အတ္တကိုဟောကြားထားတဲ့တရားတော်တွေဒီအစဉ်ဆက်ဆောင်ထင်းလာတဲ့ဒေသနာတော်တွေမှာသူတို့ကရောသွန်းရဲ့ရောနှောပြလိုက်ပြီးတော့မှသူတို့ရဲ့အတ္တတွေကိုအပင်ပင်းကြတယ်ပေါ့ပြောချင်တာဖခင်ကဒီကဲငါးပါးကျူးလုံလို့ဒီလိုမျိုးနောက်ဘဝမှာဒီလိုမျိုးဝိခံနေရဆိုဒီလူတွေကိုထပ်မံပြီးခွဲခြားဖို့မပြောပေမဲ့ဘာသာရေးကောင်းဆောင်တချို့ကသူတို့ရဲ့ mindset တွေကိုထည့်သွင်းပြီးတော့မှဒီလူတွေကိုမတူတယ်လို့မတန်တယ်လို့ခွဲခြားဆက်ဆံဖို့ကြံမျိုးကျွန်တော်တို့ဟောပြပို့ချနေတယ်တွေ့ရပါတယ်ဥပမာဆိုလို့ရှိရင်ဒီမောင်ချောစင်ဝင်းပြီးခဲ့တဲ့ဟိုမတားခင်ကနေသူကိုယ်သူတက်သိသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်စူတောင်းပွဲလုပ်တဲ့အခါမှာဒီဘာသာမတူတဲ့အစ္စလာမ်မျိုးသမီးတယောက်ကိုမောင်ကျော်စင်ဝင်းရဲ့သာသနာဒီစူတောင်းပွဲမှာလာပြီးတော့မှသူ့ရဲ့ဘာသာယုံကြည်မှုလိုက်စူတောင်းနေပြီမဲ့တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာကျင်းပတဲ့ဒီတရားပွဲပေါ့လေမြန်မာလူသားများစွာရှိတဲ့တရားပွဲမှာဖုံးပြီးတပါးကဒီပလင်မွားနေထိုင်ပြီးတော့မှဒီတရားပွဲထဲမှာတော့၆ပြည့်ရှိလာရှိတယ်ဆိုတက်ပြည့်နာကိုယ်တိုင်သမရဒီကြရင်းလို့ဖြစ်တယ်ဆိုဒီ၆ပြည့်တနက်နဲ့ဖြစ်တတ်ပြမှာဆိုတော့ဒီပေါ့နော်တရားတော်မှာမပါတဲ့အကြောင်းညာတွေနဲ့သူ့ရဲ့အပ္ပာကိုတရားတော်နဲ့ကြောပြီးတော့မှအပင်းအင်းနဲ့ဒိဋ္ဌရက်တွေလည်းကျွန်တော်တို့များစွာကြုံတွေ့ရပါတယ်ဒါလည်းအင်မတန်စောက်စရာကောင်းတဲ့အလားအလာတစ်ခုပေါ့လေဆိုတော့ခွဲခြားစိတ်ဆိုင်ဆိုင်ရာမှုတွေကတော့တချို့ဖုံးတော်ကြီးတွေကတော့ဟိုဒါကိုကဲကဲအကျိုးလို့သတ်မှတ်ပေးမယ်တချို့သောဘာသာရေးကောင်းဆောင်တွေတချို့သောဖုံးတော်ကြီးတွေကတော့ဒီဟာကိုတပည့် discrimination ပေါ့လေဒီကဲသူ့အနေနဲ့သူခံရတဲ့လူတွေကိုမုန်းတီးမှုနဲ့ထပ်ပြီးတော့မှခွဲခြားစိတ်ဆိုင်မှုတိုက်တွန်းခြင်းတွေလည်းခံရပါတယ်လို့ဟု
တ်ဟုတ်ကဲ့ပါဆိုတော့ဟိုဒီလိန်သူချင်းစုံမဲ့သူတွေချိတ်ခင်သူတွေအနေနဲ့အခုလိုမျိုးဒီနယ်ပယ်ပေါင်းစုံမှာအခက်အခဲတွေကြုံတွေ့ရတယ်ပေါ့လေကြုံတွေ့ရတဲ့ခါကျတော့ဒီလိုအခြေအနေတွေပပျောက်သွားဖို့ဒီလိုအခြေအနေတွေကနေပြီးတော့ပိုပြီးတော့တိုးတက်အောင်ဟိုဆောင်ရွက်လာဖို့ဆိုလို့ရှိရင်ဟိုဒီနယ်ပယ်တိုင်းမှာပေါ့လေဒီ LGBT community နဲ့ပတ်သက်ပြီးတော့နားလည်မှုတွေရှိလာဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘလောက်ထိအောင်တိုးပြီးတော့ဆောင်ရွက်ထားတာမျိုးတွေရှိပါလဲဥမာဆိုလို့ရှိရင်အမေရိကန်မှာဒီပြီးခဲ့တဲ့လာကဒီဇွန်လဆိုလို့ရှိရင် Pride Month ပေါ့နော်ဒီ1969ဇွန်လတုန်းကပေါ့အဲလွန်ခဲ့တဲ့အနှစ်50လောက်ကဒီအမေရိကရဲ့ဒီနယူးယောက်မှာရှိတဲ့ဒီဟိုဟိုဘားတစ်ခုမှာပေါ့ဒီ Lane to စုံမဲ့သူတွေ
ပေါ့
Lane to စုံမဲ့သူဖောက်တဲ့တွေနဲ့ဒီရဲတွေကြားထဲမှာပြိပခဖြစ်တယ်ဆိုတော့အဲ့ဒီအထိတ်အမှတ်ပေါ့လေအခုဒီအနှစ်50ပြည့်အခမ်းအနားကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကနယူးယောက်မှာကျင်းပသွားတယ်လူသသိန်းခွဲလောက်ပေါ့လေလိန်လူချစ်သူတွေသသိန်းခွဲလောက်ပါတယ်သူတို့ထောက်ခံတဲ့လူ၄သန်းလောက်ကလည်းပဲဒီဒီ rainbow အလံတွေပေါ့အကင်ပြီးတော့ဒါကြိုဆိုကြတယ်ဆိုတော့ဒါတကယ်ကိုကမ္ဘာအတိုင်းမှာအကြီးအကျယ်ဆုံးကြီးတဲ့ပွဲဟိုဆိုပြီးတော့ပြောလို့ရတယ်ဆိုပြီးတော့လည်းပြောကြပါတယ်ဆိုတော့အဲ့မှာဆိုလို့ရှိရင်လည်းဒါနယူးယောက်မြို့တော်ဝန်ကိုယ်တိုင်ကဒီလိန်လူချစ်ခင်သူတွေရဲ့စုံမဲ့သူတွေရဲ့အခွင့်အရေးကိုကာကွယ်ပေးပြီးတော့ဒါဒီလိုအစီဒီလိုမျိုး parade လုပ်ဖို့အတွက်ကူညီစီစဉ်ပေးခဲ့တာတွေရှိပါတယ်ဆိုတော့ဒီလိုမျိုးဒီလိန်လူချစ်သူတွေ LGBTQ အတိုင်းဝိုင်းပေါ်ပေါ်လေနားလည်မှုရှိတဲ့သူတွေဒီအာဏာရအတိုင်းဝိုင်းထဲမှာရှိနေဖို့ကလည်းဘလောက်အရေးကြီးရလို့ထင်ပါလဲခင်ဗျအဲမက်ရှင်းတက်ဖြေပြီးဟုတ်ဟုတ်ကဲ့
ဟိုအရေးကြီးတယ်လဲဆိုတော့အရေးကြီးပါတယ်ကျမတို့ကဒီ LGBT မှအရေးလို့တော့မဟုတ်ပါဘူးကျမတို့ဒီနိုင်ငံတော်မှာရှိနေတဲ့အစိုးရဒီနိုင်ငံသားတိုင်းကိုအခွင့်အရေးတန်းလို့ရဖို့ဥပဒေဒီကာကွယ်ဖြစ်ပြီးဖိနှိပ်မှုမရှိဖို့ဆိုတာကအင်မတန်အရေးကြီးပါတယ် LGBT တို့ဆိုလို့ရှိရင်လည်းနိုင်ငံတော်အစိုးရမှာရှိနေတဲ့အခုခေါင်းဆောင်ပိုင်းတွေပေါ့နော် NLD ပါတီဦးဆောင်တဲ့ကာလမှာဆိုလို့ရှိရင်လည်းအပြောင်းအလဲများစွာကျွန်တော်တို့တွေ့ရပါတယ်ဥပမာဆိုလို့ရှိရင်ကျမတို့2018ခုနှစ်အတွင်းမှာ launch လုပ်ခဲ့တဲ့မြန်မာနိုင်ငံလူငယ်ရေးရာမူဝါဒမှာဆိုလို့ရှိရင် LGBT လို့ခေါ်တဲ့လိင်ဖိချင်မှုနဲ့လိင်ဝိသေသတော့လိုမျိုးဟိုပြောင်းလဲနေတဲ့သူတွေပေါ့နော်အဲလိုလူတွေကိုကျမတို့ဟို အထူးလေးပေးရမယ့်လူငယ်တွေအဖြစ်နဲ့ဝန်ဆောင်မှုပေးရမယ့်ပုံမှာချက်သွင်းအတိအကျဖော်ပြခဲ့တာမျိုးလည်းရှိတယ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ပြီးခဲ့တဲ့2000နဲ့မှဒီ19ခုနှစ်မှာပဲဟို Mproud ဆိုပြီးတော့မှအဖွဲ့ရဲ့ color rainbow ရဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဒီဟို break တစ်ခုလုပ်ခဲ့တယ်ပေါ့နော်အာရှမှာပထမဦးဆုံးတော့ဒီ break လို့ပြောလို့ရတယ်မြေချောင်းထဲမှာဒီ LGBT တွေပေးမောင်းနဲ့ပေါ့ဟိုပျော်ပွဲရှင်တွေလုပ်တဲ့အခမ်းအနားတွေလည်းရှိခဲ့ပါတယ်ဒါအားဆိုလို့ရှိရင်ကောင်းမွန်တဲ့တိုးတက်လာတဲ့အစိုးရရဲ့အပိုင်းမှာအဲဘာဖြစ်လို့အစိုးရအပိုင်းကအရေးကြီးလဲဆိုလို့ရှိရင်ဒီလိုပွဲတွေကိုအရင်တော့ကကျွန်တော်တို့ hotel ခန်းထဲမှာပဲကို LGBT အတိုင်းပိုင်းတွေလည်းသူရောင်းပြီးလက်ခွင့်ရတဲ့အချက်ရခဲ့တဲ့အချိန်တွေကနေခုလိုမျိုးအစိုးရကနေကျွန်တော်တို့ကိုတကယ်ချင်းချင်းနဲ့ခွင့်ပြုပေးလာတဲ့အတွက် LGBT ဆိုတာအရင်တော့လူတွေသိတာကရုပ်ရှင်တွေကလို့တနာယူတဲ့သူတွေတပင်းဆုပ်ပွားနဲ့ရှောက်သွားနေရှောက်ပြီးသေးရရောင်းတဲ့သူတွေလို့ပဲပြီးပြီးတော့မှကြောက်နေကြတယ်ဒီပွဲကျမတို့တကယ်ပြည့်နေလို့လာတာလူလူကလာတယ်လေးလာတယ်ကျမတို့နဲ့စကားပြောတယ်ကျမတို့ကလည်းပညာပေးရလို့တဲ့စိတ်မှာ all LGBT ဆိုတာဒီလိုမျိုးပါလားသူတို့လည်းလူတွေကလူတွေငါတို့ဒါကြောင့်အတူတူလက်မတွဲနိုင်ရမလဲဒါကြောင့်အတူတူအလုံးမလုံးနိုင်ရမလဲဆိုရယ်စိတ်တွေကဖြစ်ပေါ်လာတယ်ပညာပေးမှုတွေကအစိုးရရဲ့ပတ်မှုမှုနဲ့ကျမတို့ကိုယ်ပိုင်လုံနိုင်နိုင်တဲ့စိတ်မှာ LGBT ဆိုတာညုံနေတဲ့ဆောင်နေလောက်ကရန်ကုန်မြို့ရဲ့အခြေအနေနဲ့အခုချိန်မှာဆိုလို့ရှိရင်အများကြီးကွာသွားတယ်။လူတွေအပြေးဝလက်မခံသေးရင်တော့ LGBT ဆိုတာတို့နှာခေါင်းချုပ်ကြမှာဟုတ်တယ်။ရုပ်ရှင်တွေနဲ့မတူတော့ဘူး။ရုပ်ရှင်တွေကလို့တွေ့တယ်ဆိုဟဲ့ရိုက်လိုက်ပါအောင်လို့အစတဖြင့်ဒီလိုမျိုးနောက်တက်ပြောင်းတဲ့သကလုံးတွေကလည်းရောကြလာပြီးကျမတို့ကိုဟိုပေါ့နော်။ဟိုတချို့ဆိုအကိုတန်မျိုးကိုအမတန်မျိုးအမဒီလိုမျိုး respect ရှိလာတာမျိုးရှိပါတယ်။ကျတော့အစိုးရရဲ့ပတ်မှုမှုဒီလောက်နဲ့လည်းရက်နေလို့မရသေးပါဘူး။ကျမတို့လိုချင်တာက LGBT မှမဟုတ်ဘူး။အလုံးတန်းသူခွဲခြားသစ္စာမျိုးမရှိရဲလူခွင့်ကြီးကိုပြေးဝနေလာပြီတူးရဲ့အခွင့်အရေးကိုတူးကလေးစားတဲ့ပတ်ဝန်းကျင်တစ်ခုဖြစ်ဖို့ဒီအစိုးရကစောင့်ပင်ခံစာထဲမှာလည်းလူခွင့်ကြီးတွေပေးရမယ်လောကနေပြီ38ဖြာမိင်္ဂလာလည်းပေးရမှာဖြစ်လို့ LGBT ဆိုတာလည်းလူတွေကလူဖြစ်တယ်ဒါဒီနိုင်ငံ GDP တိုးဖို့အတွက်အတူတကွဟိုနိုင်ငံတော်ဝင်တွေကိုထမ်းဆောင်လို့ရတယ်နိုင်ငံသားဖြစ်တယ်ဆိုတာမျိုးကြည့်လို့ကျွန်တော်လက်တွဲခေါ်သွားဖို့အရေးကြီးပါတယ်အဲ့ဒီမှာပြောလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာငြင်းကြလာပါလိမ့်မယ်ခွဲခြားဆက်ဆံမှုရဲ့အကျန်းဖတ်မှုရဲ့ကြောကြလာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့ကျွန်တော်တို့ဒီလေးတရက်လေးလိုင်းအစီအစဉ်ကိုနားထောင်နေတဲ့သောတာရှင်တယောက်ကတော့သူကတော့အခုကျွန်တော်တို့ခုနဆွေးနွေးသွားတာနဲ့ပတ်သက်ပြီးသူကဘယ်လိုလာပြီးတော့comment ရေးထားလဲဆိုတော့အဓိကတော့ဒီမြန်မာပြည်မှာအရင်တော့ဒီဆစ်ဆွေအောက်တကားပိတ်ဒီမြောက်ကိုရီးယားလိုနေခဲ့ရတဲ့နိုင်ငံကနေအခုဒီတိုင်းပြည်ကပွင့်တဲ့လောက်ပွင့်လင်းလာပြီဆိုတော့လူတွေအသိဉာဏ်လဲပွင့်တဲ့လောက်ရှိလာပါပြီတဲ့အချိန်တော့ဆက်ယူရအောင်ပါပါဘာသာတရားနဲ့မဆိုင်ပါဘူးတဲ့ဘယ်ဘာသာမှချက်ချင်းတရားကိုအာမပေးဘူးလို့မဟောထားပါဘူးတဲ့အနောက်နိုင်ငံမှာဆိုလဲ LGBT တွေလဲဒီဘာသာရေးခေါင်းဆောင်တွေဖြစ်တဲ့သူတွေအများကြီးရှိပါတယ်တဲ့ချက်ချင်းတရားကိုချက်ချင်းတရားကိုပဲမျှဝေကြပါဆိုပြီးတော့ဒါသူကလာရေးသွားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်နောက်ဆက်တွဲမေးချင်တာကတော့ဒီအမေရိကမှာဆိုရင်2400နေပြီးတော့ဒီတပီနယ်မှာပေါ့ဒီအမေရိကပြည်နယ်တွေကပြည်နယ်တစ်ခုမှာစပြီးတော့လိင်လူချင်းလက်ထက်ခွင့်စခဲ့တယ်အဲဒီနောက်ဒီ2015လောက်ရောက်တော့ဒီအမေရိကတစ်ခုလုံးပြည်နယ်50လုံးမှာလိင်လူချင်းလက်ထက်ဖို့ခွင့်ပြုပေးခဲ့ပါတယ်ဆိုတော့ဒါ့အပြင်ဒီအဲ့လိုဒီအမျိုးသားနဲ့အမျိုးသမီးလက်ထက်တယ်လို့ပဲပေါ့လေဒီဥပဒေအရခံစားခွင့်တွေကိုလည်းပေးရခဲ့ပါတယ်ဆိုတော့ဟိုဒီຢာလေးကတော့ဟိုကျွန်တော်လည်းမကြခင်ပြီးတော့မှဆိုတော့အန်တီမင်းပိုဖြည့်ပေးပါအောင်ဗျာဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာအခုလိုမျိုးလိင်လူချင်းတွေဘာတွေလက်ထပ်ဖို့ဆိုတဲ့အခြေအနေမျိုးကဘယ်တော့လောက်ဟိုမြန်ဆပြီးတော့ဖြစ်လာနိုင်မယ်လို့ထင်ပါလဲ
engine လက်ထပ်ဖို့ဘယ်လောက်တိကျလာမလဲဆိုတော့အဲ့လိုလည်းဟိုမညော်လင်းရေးသေးပါဘူးမညော်လင်းရေးသေးဦးဆိုတာအခုတောင်မှတတော်များဒီတန်ခါကမဟုတ်တဲ့ရှင်းနဲ့ပြောသွားတယ်ပေါ့ဟိုဆရာတော်ဖရားကြီးကအမုန်းတကားတွေနဲ့ပြောနေတဲ့အချက်ကြီးမှပေါ့သူလို့ကသိကြော်လဲဒီဘက်မှာအဲ့လိုကြီးအရင်ကမကြည့်နေသေးဘူးလူတွေကသိထားတာအနေနဲ့တော့ဒိန်သူချင်းလက်ထက်မယ်ဆိုတဲ့ကိစ္စကိုအဲ့ရကောကိစ္စပဲသူကတွေးထားကြတာမြန်မာပြည်မှာကြတော့အနေနဲ့ဆိုတာအဲ့လိုမဟုတ်ဘူးလူကြောက်တဲ့ရပိုင်ခွင့်ဥပမာအဖြစ်ဒီလက်ထပ်ခွင့်ဆိုတဲ့ဟာဒီဟိုလက်ထပ်ခွင့်ရဲ့နောက်မှာဘာပါမလဲဆိုလို့ရှိရင်အဲမင်းတို့ရဲ့အနာနာမှာရှိနေတဲ့ကိုကြီးဖိမခဲ့ဒီကြောင်အဲမင်းတို့ရဲ့ဘဝမှာပေါ့နော်အဲ့တောက်ကိုအမွေစက္ကန့်ပိုင်းခွင့်အဲ့မှာလက်ထပ်ခွင့်နဲ့မှာပါတယ်လေအမွေဥမာကိုကပေးချင်လို့မပေးရတဲ့ပုံစံမျိုးပေါ့ဟိုတကလုံးကိုပေါ့ကောင်းလာတဲ့လူနောက်ဆုံးလက်တာလဲကြာရောဟိုကိုလည်းမရှိတော့တဲ့အခါကျတော့သူများတဲ့ခါတွေကမဆိုင်တဲ့လူတွေကဘာမှမပြည့်စုံတဲ့လူတွေကလာပြီးပေါင်းပိုင်ဆီသွားတာမျိုးတွေပါပဲမဖြစ်ချင်လို့တောင်းတာမျိုးတွေနောက်ပြီးတော့အခွန်မှာ20ရာခိုင်နှုန်းပေါ့အဲ့လိုကင်းလို့ခွင့်နေပါတယ်အများအားမျိုးတွေပေါ့နော်အဲ့ဒါပေါ့နောက်ပြီးတော့အနေနဲ့ချင်တာကတော့အနေနဲ့ကချစ်ချင်းဆိုတာကဘုံကတော့အပြစ်ကဲမာတယ်လို့ခိုင်နေပေမဲ့လည်းဒီပတ်ဝန်းကျင်မြန်မာလူမျိုးပတ်ဝန်းကျင်မှာလက်မခံသေးတဲ့အတွက် လက်မခံနိုင်တဲ့အဲ့ဒီလို့ဆွဆန်းနေတာတွေရောတလန်းတလန်းတော့ရှုတော့တာပါဒီနေ့ယုံကြည်ပါတယ
်ဟို
ဘယ်လိုခေါ်မလဲဒီတက်ဒီမိုကရေစီအစိုးရလက်ထက်ပေါ်ပြည်သူအစိုးရရဲ့လက်ထက်မှာဆိုလို့ရှိရင်တော့နည်းနည်းခေါင်းထဲကိုချဲ့ပြီးစဉ်းစားပေးလာမလားလို့ဆိုရင်ပြောရင်းချင်းတော့အဲ့ဒီမင်းတို့ကတော့ဆက်လက်ပြီးလုပ်ဆောင်ကြကြပါတယ်အဖွဲ့အစည်းပေါင်းစုံကနေပေါ့နော
်ဟုတ်ကဲ့
ဒူလာ
ဟုတ်ကဲ့အဒီမီကျွန်တော်တို့ကလ
ေလက်ခံရရင်တော့ပိုကောင်းတာပေါ့
ဟုတ်ကဲ့ဒီအစီအစဉ်ကလည်းပြီးကနေဆိုတော့နောက်ဆုံးမေးခွန်းလေးပါဒီအမေရိကန်မှာလည်းပဲပေါ့လေအဲ့လိုဘာသာရေးဆွဲချည်သူတွေနောက်တချို့နိုင်ငံရေးအရာသဘောထားတင်းမာသူတွေကတော့အဖို့တဲ့အမပဲအိမ်တော်ပြုတင်နေဆိုပြီးတော့ဒါတင်းတင်းမာမာသူတို့ကပြောတာပေါ့ဆိုတော့မြန်မာနိုင်ငံလိုနေရာမျိုးမှာရောဒီလိင်လူချစ်သူတွေအတော်များများကိုလက်ခံမှုရှေ့ဆက်ပြီးတော့ဘယ်လောက်ကြိုးပမ်းရမယ်ထင်ပါလဲတယောက်ကိုမီနီဝက်စီလောက်ပဲပြောပြပါခင်ဗျဟိုဟာအဲ့ဒီအနီမင်းစာပြောလိုက်ပါ
ဘလောက်ကြည့်ကြရလဲဆိုလို့ရှိရင်တော့နည်းနည်းပေါ့တနည်းနှစ်ပတ်ဝန်းကျင်လောက်ကတော့အဲ့ဒီမျိုးစူးစမ်းကြည့်ရအောင်ပါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲရှင်းတဲ့နောက်ထပ်ဟိုမိနစ်ဝက်လောက်ပြောလို့ရပါတယ်ပြောပါအောင်ခင်ဗ
ျဟုတ်ကဲ့ဟိုပါပေါ့နော်ဟိုလူနဲ့လူလက်ထက်တာမင်္ဂလာဆိုလို့ရှိရင်လိင်ယူခြင်းလက်ထက်တာလည်းဒါပြလို့မင်္ဂလာမဖြစ်ရတာလည်းပေါ့အဲ့တော့အဲ့မင်္ဂလာဆိုတဲ့တဲ့သဘောတရားကိုသိရှိအောင်လို့ကျမတို့ကလူတွေကိုပြညာပေးလောက်ရပါအောင်မယ်လို့ဆိုတော့ကျမတို့အဓိကလိုချင်နေတာကလိင်တူလက်ထက်ခွင့်မဟုတ်ပါဘူးလို့ကျမတို့တန်းတူညီညာစွာနဲ့ဟိုတူရှင်ကြွားပြီးနေထိုင်လို့ရမယ်အခွင့်အရေးကိုပဲလိုချင်ပါတယ်လို့လောလောဆယ်ကျမတို့လက်မထက်ရသေးရင်တောင်မှနိုင်ငံအကျိုးပြုလုပ်ငန်းတွေကိုအရင်လုပ်ချင်ပါသေးတယ်လို့လိင်တူလက်ထက်ခွင့်ဆိုတာကျမတို့တို့ကမြန်မာနိုင်ငံမှာအဲ့ဒီလောက်အရေးမပါအခြေမကြီးသေးပါဘူးလို့ပဲကျမဖြေပြပါတယ်ဆက်
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့အခုလို့ကျွန်တော်တရိုက်လေးလိုင်းအချိန်ရှိသွားပြီဖြစ်တဲ့အတွက်အခုလို့ပါဝင်ဆွေးနွေးပေးတဲ့မရှင်းတန်ရောမိကက်အန်နီမင်းရောကျေးဇူးအထူးတင်ပါတယ်ခင်ဗျာ